အခုရက်ပိုင်းအတွင်းတိုက်ပွဲတွေပြန်ဖြစ်လာနေလို့စစ်မီးမငြိမ်းနိုင်သေးတဲ့ကချင်ပြည်နယ်ကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးရောက်ရှိလာမဲ့ပေါ့စစ်ပြည်ဒုက္ခတဲ့အရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့အစိုးရတာဝန်ရှိသူတွေကိုတွန်းအားပေးနိုင်မယ်လို့ကချင်အရေးလှုပ်ရှားသူတွေဘက်ကအကောင်းမြင်မျှော်လင့်ကြိုဆိုနေကြပါတယ်။အမေရိကန်သံအမတ်ကြီးစကော့မာရှယ်ဟာဒီနေ့ကနေကစပြီးကချင်ပြည်နယ်ကို၃ရက်တာခရီးသွားရောက်မှာဖြစ်ပြီးတော့သူ့ကချင်ပြည်နယ်ပထမခီးစဉ်တွေမှာအမေရိကန်ပြည်အောင်စုအနေနဲ့ကချင်ပြည်နယ်မှာဘယ်လိုအကူအညီတွေပေးနိုင်မလဲဆိုတာကိုဒေသခံတွေရဲ့အတန်းကိုနားထောင်ဆွေးနွေးသွားမယ်လို့လည်းရန်ကုန်အမေရိကန်သံယုံကတင်ထုတ်ပြန်ထားပါတယ်။အသေးစိတ်ကိုမတ်စုမွန်ကပြောပြပါလိမ့်မယ်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေချိန်မှာပဲမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးစကော့မာဆီယေဟာကချင်ပြည်နယ်ကိုပထမအဦးဆုံးအကြိမ်ခီးစဉ်ဖြစ်သွားရောက်မှာဖြစ်ပါတယ်။မနေ့ဖြန်တနင်္ဂနွေနေ့စက်တင်ဘာလ25ရက်နေ့ကနေစလို့သုံးရက်တာကြာမြင့်မဲ့အမေရိကန်သံအမတ်ကြီးစကော့မာဆီယေရဲ့ကချင်ပြည်နယ်ခီးစဉ်တွင်မှကချင်ပြည်နယ်အစိုးရတာဝန်ရှိသူတွေဘာသာရေးအသင်းအဖွဲ့တွေကခေါင်းဆောင်တွေအရက်ဖတ်အဖွဲ့ကြီးတွေလူမှုအဖွဲ့တွေဒေသခံပြည်သူတွေနဲ့တွေ့ဆုံပြီးကချင်ပြည်နယ်အတွင်းအမေရိကန်ပြည်ထောင်စုဘက်ကအကူအညီပေးနိုင်ရေးကိစ္စတွေနောက်နာကက်မှာဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတာတွေကိုဆွေးနွေးသွားမှာဖြစ်တယ်လို့ရန်ကုန်အခြေစိုက်အမေရိကန်တန်ယုံကတည်င်းထုတ်ပြန်ထားတာပါကချင်ပြည်နယ်ကိုပထမဦးဆုံးချိန်သွားမဲ့အမေရိကန်သံအမတ်ကြီးအတွက်ပြည်သူတွေအနေနဲ့ဘယ်လိုသတင်းစကားတွေပါကျင်တယ်လဲဘယ်လိုအကြံဉာဏ်တွေပေးကျင်ပါတယ်လဲဆိုတာကိုအကြံပြုပြောကြားဖို့ကိုလည်းဖိတ်ခေါ်ထားပါတယ်အခုလိုမျိုးကချင်ပြည်နယ်ကိုပထမဦးဆုံးချိန်ရောက်ရှိလာမဲ့အမေရိကန်သံအမတ်ကြီးအနေနဲ့ကချင်ပြည်နယ်အစိုးရဒေသခံပြည်သူတွေနိုင်ငံရေးလူမှုရေးခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတဲ့နောက်ကချင်ပြည်နယ်အရေးပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရကိုတိုက်တွန်းဖိအားပေးနိုင်တာတွေရှိလာမယ်လို့ကချင်ပြည်နယ်ခီးစဉ်အပေါ်အကောင့်မြင်မျှော်လင့်ချက်တွေရှိပါတယ်။ကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးချာရဲ့အမြင်ကတော့
ဒီနိုင်ငံကြီးတစ်ခုကဒီဓမ္မကြီးဆိုတော့တုံ့လုံနိုင်တာတွေအများကြီးရှိပါတယ်။ကျွန်တော်နိုင်ငံရဲ့ဒီပြည်သူ့ကြံရေးနေသားပြန်တဲ့ကြားစုရေးကိုတတော်တည်းရာတတ်တယ်ဆုံးကူညီနိုင်တဲ့ပြည်သာကူညီဖို့ဆန္ဒရှိမှာပါ။ဒါကြောင့်မို့ဒီမှာဖြစ်ဖြစ်နေတာကိုသူပြေကြသေးလားဘရောမာဒါဒီလူအမှုပေါ်ပါတာအစိုးရကိုရောဒီတပ်မတော်ကိုရောဒါတက်ဆိုင်ရာတွေကိုသူအကြံပေးသွားမယ်နဲ့အနေထားမျိုးရှိတယ်လို့ကျွန်တော်ယူဆတယ်။ဒါကြောင့်သူလာရောက်ခြင်းအရမ်းကောင်းပါလေ။ကျွန်တော်ကရှိပြည်နယ်အတွက်ဒါမကကျွန်တော်ဒီနိုင်ငံလုံးအတွက်ဒါကောင်းတဲ့ဖြစ်စဉ်တွေဖြစ်တယ်လို့ကျွန်တော်လည်းအဲ့လိုခံယူပါလေ
။ကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးချာဟာအမေရိကန်သံအမတ်ကြီးနဲ့လာမယ့်စက်တင်ဘာလ28ရက်နေ့ကချင်ပြည်နယ်မြစ်ကြီးနားမှာတွေ့ဆုံမှာဖြစ်ပါတယ်။သူအနေနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်အတွင်းအမေရိကန်သမ္မတအိုဘားမားကစီးပွားရေးပိတ်ဆို့မှုတွေကိုရုတ်သိမ်းပေးလိုက်တဲ့အပေါ်မူအားဖြင့်ကြိုဆိုပေမဲ့လို့အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံတွင်းမှာဖြစ်ပေါ်နေသေးတဲ့စိန်ခေါ်အကဲဆန်းမှုတွေနဲ့ပတ်သက်လို့ဆက်လက်စောင့်ကြည့်ဖိအားပေးသင့်တယ်ဆိုတာကိုအဓိကဆွေးနွေးမယ်လို့လည်းဒေါက်တာတူးချာကပြောပါတယ်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကအမေရိကန်ရောက်တဲ့အခါမှာသူရဲ့ဒီပြချက်ဒီသာသမာလူဆောင်ချက်တွေပေါ်မှာသုံးသပ်ပြီးတော့မှအမေရိကန်သမ္မတကစီးပွားရေးပိတ်ဆို့မှု sanction ရုပ်သိမ်းပေးတာလေအဲဒီကိစ္စလည်းကျွန်တော်မအားတင်တော့ကြိုဆိုပါရဲဒါမဲ့လည်းမိမိရဲ့ခိုင်မာတဲ့ဒီနိုင်ငံသဘောတူညီချက်ခုခုမရရှိသေးတဲ့အဲဒီလိုဒါအလုံးဒီရုပ်ကျင်းလိုက်မယ်ဆိုလို့ရှိရင်တော့လည်းဆိုဒီသလားဆိုတော့ကျွန်တော်တင်ပြချင်တာရှိတယ်
ဒါအပြင်ရသားအစိုးရလက်ထက်တနိုင်ငံလုံးအတိုင်းအတာနဲ့ညီညာရေးဖော်ဆောင်မယ်လို့ကြွေးကြော်ထားတဲ့27ရာစုပင်လုံညီလာခံအပြီးကချင်ပြည်နယ်တွင်းမှာတကြောပြန်တိုက်ပွဲတွေပြန်ပြင်းထန်လာတဲ့အပေါ်မှာလည်းအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာညီညာရေးဖြစ်စဉ်မှာပူးပေါင်းကူညီဆောင်ရွက်မယ်လို့ပြောဆိုထားတဲ့အပေါ်ဒီစီးရဲတင်းမာမှုတွေအရေးလဲထည့်သွင်းဆွေးနွေးမယ်လို့ဒေါက်တာတူးချာကပြောပါတယ
်ဒီတင်းကန်ရေးပေါ်ရေးညံ့ဆန်းဆန်းရရှိလာအောင်ပိုပေးခိုင်မာလာအောင်တွန်းအားပေးဖို့ပေါ့နော်တမ်းတော်ကိုရောပါ
မြန်မာညီညာရေးလုပ်ငန်းစဉ်တွေမှာကူညီဆောင်ရွက်ပေးနေတဲ့အမေရိကန်ပြည်ထောင်စုအနေနဲ့ကချင်ပြည်နယ်တွင်းနှစ်နဲ့ချီပြီးဒုက္ခသည်စခန်းတွေမှာခိုလုံနေရတဲ့စစ်ပြေးဒုက္ခသည်တွေရဲ့အရေးကိုလည်းဦးစားပေးကူညီဆောင်ရွက်ပေးစေလိုပါတယ်လို့ကချင်အရေးလှုပ်ရှားသူကိုအိုင်ဇက်အောင်ကလည်းပြောပါတယ
်။ဒီချိန်နီးမှာကိုကမှကျွန်တော်ဒီတိုင်းစာအနေနဲ့မှစစ်ပွဲအကြီးအကျယ်ဖြစ်တယ်ပေါ့နော်။စစ်ရဟိုင်းတုံးပြီးဖြစ်တယ်ဆိုတော့ဟိုအစိုးရနေပြီးတော့ဖက်ကနေပြီးတော့ငင်းချင်လုံးနေတယ်။ဟိုမိကွန်းထုတ်ဆရာလည်းကျွန်တော်ဖြစ်နေပါတယ်လို့နောက်ပြီးတော့အခုရှိနေရဲ့လက်ရှိ IDP ကျွန်တော်တသိန်းကြီးပါကိုသူကနေပြီးတော့မပေးထိတိုင်အောင်ပေါ့မပေးဘူးဆိုတာအစားအစာဖြစ်တော့တော့ဒီဟာဖြစ်တော့တော့မပေးထိတိုင်အောင်သူတို့ရဲ့အဲခြားနိုင်ငံကူညီရတဲ့ဟိုတော့ဘိတ်ပင်တာစစ်ချင်းရှိပါနဲ့ပုံမှန်လုံးနဲ့ပုံနေမိတာမျိုးရှိရှိပေါ့အမလို့ပြမယ်ဆိုရင်
ဘုမကောင်းပါလေလို့နည်းနည်းချီနေရရင်ကိုစွန့်ခွာထွက်ပြေးနေရတဲ့စစ်ပြေးဒုက္ခတွေတွေအတွက်ဒေသရင်းတည်ငြိမ်လာရင်ရေရှည်ဘဝရက်တည်ရင်းနဲ့လူမှုဘဝပြန်လည်ထူထောင်နိုင်ရေးစတဲ့အရေးကြီးလိုအပ်ချက်တွေကိုဒီမိုကရေစီအင်အားစုတွေဦးဆောင်မဲ့လွှတ်တော်တဲ့အစိုးရတဲ့ဘက်ကအလေးနက်ထားဆောင်ရွက်ပေးဖို့ကိုလည်းလိုလားနေကြတာပါဒါပေမဲ့လို့အခုရပိုင်းအတွင်းမှာတော့ကချင်ပြည်နယ်အပါအဝင်တိ